ယောဂီများအားလုံးမင်္ဂလာပါ။ဒီနေ့ကလေမြတ်ဗုဒ္ဓအဆုံးအမတော်တို့ရဲ့အထော့အထိပ်တရားကောင်းစဉ်တစ်ခုဖြစ်တဲ့ရဟန္တာစတန်ဆိုတဲ့ကောင်းစဉ်ကိုဒီနေ့ဆွေးနွေးကြရအောင်နော်။ဒီကောင်းစဉ်ကကြတော့သာသနာမှာအထော့အထိပ်ဖြစ်တဲ့အတွက်ကြောင့်အလွန်အလွန်ရည်ကြီးလာတဲ့အတွက်ကြောင့်ယောဂီတွေကိုတေချာနားလည်သဘောပေါက်အောင်ရှင်းပြဖို့လိုအပ်လာပါတယ်။ဒါကြောင့်မို့လို့အချိန်နည်းနည်းလေးပူယူပေးပါလို့ကြိုတင်းပြီးမေတ္တာရက်ခံပြစေနော်။ယောဂီတို့ရေရှေ့ပြင်းနေတဲ့အနေငယ်ပြောချင်တာကလေတို့ရက်ွက်ထမ်းမှဆိုရင်အလိခံရပြီဆိုလို့ရှိရင်လေနံပါတ်၁ကတော့မိမိကဘုဒ္ဓမရှိသေးလို့အလိခံရတာဖြစ်တတ်တယ်နော်ဘုဒ္ဓမရှိတာလေနံပါတ်၂ကလေဘုဒ္ဓကတော့ရှိပါတယ်ဒါပေမဲ့လည်းပဲမိမိမှာသုံးသဆင်ခြင်တဲ့ညံကနေလွန်လို့လဲဖြစ်တတ်ပါတယ်နော်ဒါမှမဟုတ်ရင်လေတချို့လူတွေကကြတော့ဘုဒ္ဓလည်းရှိတယ်တခါတလေသတိလင်းလောပြီးချွတ်ချော်ခဲလို့ရှိရင်လဲတပားသူတွေလိန်တာကိုခံရတတ်တယ်နော်ဒါပေမဲ့လည်းလေလောကီထဲမှာကတော့အလိန်ခံရရင်ဆုံးရှုံးမှုကတော့နည်းနည်းလေးလောက်ပဲရှိပြီးတော့ပြန်လဲအစားထိုးလို့ရတယ်နော်နောက်ဆုံးအလိန်ခံရပြီဆိုရင်တော့တဘွားစားလောင်ပဲခံရတယ်လို့ပြောစမှန်းရှိကြတယ်ဒါပေမဲ့လည်းလေစကားပုံတစ်ခုကလည်းရှိသေးတော့လေကုံရှုံးတော့တစ်ခေါက်လင်ကုံရှုံးတော့တစ်ခေါက်တစ်သက်လုံးမောက်ကြည့်စမ်းပါဦးလေကုံကူးလို့ကုံရှုံးသွားရင်တစ်ခေါက်ပါပဲလေနောက်တစ်ခေါက်ကြာရင်ပြန်မြတ်အောင်လှုပ်လို့ရတယ်အလုံးသိတယ်နော်လင်ကုံရှုံးတော့တစ်သက်လုံးမောက်လို့ပြောတယ်ဒါပေမဲ့လည်းပဲဒီဘက်ခက်ကတော့ခက်မီလာပြီဆိုတော့လင်ကုံပဲရှုံးရှုံးမရကုံပဲရှုံးရှုံးတဖင်လုံးမမောက်တော့ပဲနဲ့အနှဲငယ်လောက်အချိန်ပေးလိုက်ပြီးလို့ရှိရင်ပြန်လဲပြီးအစာထိုးဖြစ်နိုင်ကြတယ်နော်ဒါကြောင့်မို့လို့တသက်လုံးဆုံးရှုံးတယ်ဆိုတဲ့စကားတောင်မရှိသလောက်ဖြစ်လာတဲ့ခက်ကြီးကိုရောက်လာပြီဆိုတော့လေတသန်တရာလုံးဆိုတဲ့စကားဟာဂယုစိုက်စရာမလိုလောက်အောင်အလေးထားစရာမလိုလောက်အောင်အမောင်ထုကြီးတွေဖုံးနေကြပြီဆိုတာတိတာလွန်လာပါပြီတဲ့ကွယ်အစင်မှန်ကတော့ဒုမြတ်ဗုဒ္ဓရဲ့သာသနာအဆုံးအမတွေရဲ့ပညာရတွေမှာဆိုရင်သုံးသဆင်ခြင်ဉာဏ်အားနေတဲ့ပုဂ္ဂိုလ်တွေဟာလူပုဂ္ဂိုလ်နဲ့လူတွေအထင်ကြီးအောင်မြောက်ပြော၆ပြောတရားတွေနောက်မှာမျောဝင်ပြီးတွေ့ဝင်နေကြတာတွေမြားလွန်လာတဲ့အတွေ့မြတ်ဗုဒ္ဓရဲ့ပန်းတိုင်ဖြစ်တဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ရေးဓမ္မမဟုတ်ရင်ရဟန္တာဖြစ်နိုင်ရေဓမ္မမဟုတ်ရင်တန်ត្រာလွတ်မြောက်နိုင်ခြင်းဆိုတာကိုမစင်စားပါနဲ့ဩအောက်အဆက်တွေဖြစ်တဲ့အရိယာဆက်ဆက်ဖြစ်ပေါ်ပုံတွေကိုတောင်နားလည်ချဖို့အားနေလာကြတာကိုတွေ့ရတယ်နော်အချို့ဆိုလို့ရှိရင်အပယ်ပိတ်ဖို့တောင်မจิตတတ်ကြဘူးမစီစစ်တတ်ပဲနဲ့ဖြစ်နေကြလို့အတော့ကိုတနာစရာကောင်းတော့လာပါတယ်ကဲဒုဆွေမျိုးတို့ကိုအခွက်ကြုံလာတဲ့အတွက်ကျေးဇူးဆက်ခွဲရတဲ့အချိန်ရောက်လာလို့မြတ်ဗုဒ္ဓရဲ့အထော့အထိပ်ဆုံးမတရားတစ်ပုဒ်ဖြစ်တဲ့ရဟန္တာစတန်ဆိုတဲ့တရားကောင်းစဉ်တစ်ခုကိုဒီနေ့ကျေးဇူးဆက်ခွဲရတဲ့အတွက်ကြောင့်အထူးဝမ်းမြောက်ပါတယ်အဲ့ဒီကောင်းစဉ်ကတော့ဟိုးလော်ခဲ့တဲ့ဆယ်နှစ်ကျော်ကာလကလေးကအချိန်များစွာဆွေးနွေးခဲ့ဘူးပေမဲ့လည်းအလေးဂရုပြုတဲ့ပုဂ္ဂိုလ်တွေရှာပန်လွန်လာတဲ့အတွေ့ဒီနေ့ထမှန်ပြီးတိုက်တော်သတိပေးလိုက်ပါစေရက်ွက်ထဲကစကားနဲ့ပြောရရင်အားနေလာလို့ရှိရင်လေဘက်ထရီတွေကို recharge လုပ်ရတယ်လို့နော်ပြန်လဲပြီးအားပြန်သွင်းကြရအောင်ကွယ်ယောဂီတို့ရေအချိန်ကလည်းဆင်းရဲလွန်လာတဲ့အတွေ့အချင်းချုံပြီးတဲ့ချုပ်ချုပ်လိုက်ပြီးဆွေးနွေးတဲ့အခါမှာတချို့ယောဂီတွေကနားမလဲကြတော့မှစိုးရင်လာတဲ့အတွေ့အကြောင်းမကြည့်မကြဲလေးတော့ဆွေးနွေးပြရစီကွယ်အာနေတဲ့ပုံကိုယ်တွေကိုတို့ဖေးမကြရအောင်နော်အဲ့ဒီကောင်းစဉ်ကလည်းအရေးကြီးဆုံးကောင်းစဉ်ထဲကနေတစ်ခုဖြစ်နေတော့အချိန်ကိုနည်းနည်းပို့ပြီးယူလိုက်ပြရစီလို့ကြိုတင်ပြီးမေတ္တာရခံပြရစီနော်ကဲတို့များသွားကြရအောင်ကောင်းစဉ်ကကြတော့ရဟန္တာစတန်တဲ့ဟိုးလောကရဲ့ဆယ်နှစ်ကျော်ကာလကတည်းကသင်္ဏန်းမှာပို့ချခဲ့တဲ့စာစဉ် Z ဖြစ်ပါတယ်အင်္ဂလိပ်လို ABCD မှာနောက်ဆုံး Z နောက်ဆုံးပိတ်စာစဉ်လေးဖြစ်ပါတယ် အဲ့ဒီစာစဉ်ကဆိုရင်အကိုကအနေနဲ့ပြောလို့ရှိရင်ဗုဒ္ဓဘာသာလက်ဆွဲကျမ်းမှာဒုတိယအတွဲပေါ့စာမျက်နှာက9အရာနဲ့96အဲ့ဒါကိုအဓိကအခြေခံပြီးကျန်တဲ့ကျမ်းတွေနဲ့မြောက်များစွာပေါင်းစပ်ပြီးဆွေးနွေးမှာဖြစ်ပါတယ်အဲ့ဒီလိုဆွေးနွေးတဲ့ခေါင်းစဉ်ထဲမှာဆိုရင်အပိုင်းလိုက်ပိုင်းလိုက်ရှိတဲ့အတွက်ကြောင့်ဒီအပိုင်းလေးတွေကိုတို့ကကံယံလေးတွေစားစားပြီးဆွေးနွေးပါတယ်ဒါကြောင့်မို့လို့ကံယံလေးတွေနဲ့ဆွေးနွေးလို့ရှိရင်ပိုးပြီးလွယ်တယ်ပေါ့ကဲယောဂီတို့ရေကံယံလေးတွေကိုတစ်ပိုင်းတစ်ပိုင်းဆိုပြီးတို့ဆွေးနွေးကြည့်ရအောင်နော်ပထမဦးဆုံးအပိုင်းလေးကတော့ယဟန္တာဘယ်နှမျိုးရှိလဲဆိုတာကိုသိဖို့လိုပါတယ်ရဟန္တာဆိုတဲ့အဓိပ္ပာယ်ကအာရဟတလို့ခေါ်တယ်နော်ကဲတို့ဆွေမျိုးတို့ရေနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာရဟန္တာဖြစ်မှပဲနိဗ္ဗာန်ကိုမျက်မှောက်ပြုတယ်နော်အဲ့ဒီချိန်ကျမှတန္တရာလော့တယ်နောက်ဆုံးပိတ်နိဗ္ဗာန်မျက်မှောက်ပြုပြီးပရိနိဗ္ဗာန်ဆန်သွားတဲ့ပုဂ္ဂိုလ်တွေဆိုတာ30ပုံကအကျွင်းမဲ့လွတ်မြောက်သွားတာရဟန္တာဖြစ်မှဆိုတာကိုဒုယောဂီတွေအလုံးသိပြီးဖြစ်တယ်လို့ယူဆပြီးဒုသွားကြည့်ရအောင်ဒီလိုဆိုယဟန္တာ၅မျိုးကိုတို့အချင်းလေးကြည့်ရအောင်ယဟန္တာ၅မျိုးကိုတို့ကတော့အတူလေးနဲ့ပူဇော်ထားပါတယ်အဲ့ဒီလိုအတူကကြတော့ပါဥတေသပရဟန္တာ၅မျိုးပြယောဂီတို့ရေဒီကံညာလေးသိနေရင်တလုံးတလုံးဆွဲထုတ်လိုက်ရင်အကုန်လုံးပြန်ထွက်လာတယ်နော်ပဥတေသပဆိုတော့ငါလုံးရတာပေါ့ရဟန္တာငါမျိုးပြပါတယ်လေပဆိုတာကနံပါတ်1ပေါ့ပညာဝိမုတ်တရဟန္တာလေပညာဝိမုတ်တဆိုတော့သုခဝိပဿကသုခဝိပဿကဆိုတာကယိုယိုယဟန္တာတွေကိုပြောတာဇံမရသေးတဲ့ရဟန္တာတွေကိုလေသုခဝိပဿကရဟန္တာလို့ခေါ်တယ်တဏိရောယိုယဟန္တာလို့ခေါ်တယ်နော်ရူပဇံ၄ပါးမှာထပြီးတော့အာရတ္တဖို့ကိုရရှိတဲ့ရဟန္တာတွေဖြစ်ပါတယ်။ဒါနံပါတ်၁ပေါ့ပပညာဝိမုတ်တပေါ့။နံပါတ်၂ကဥဆိုတာကဥပတောဘာဂဝိမုတ်တရဟန္တာလေ။ဥပတောဘာဂဝိမုတ်တအဲဒီလိုဥပတောဘာဂဆိုတဲ့အဓိပ္ပာယ်ကတော့အရူပဇံရပြီးတော့ရဟန္တာဖြစ်ပြီးအာရတ္တဖို့ရရှိခဲ့ပြီးရဟန္တာဖြစ်တာပေါ့။ဒါဆိုရင်နံပါတ်၂ကတော့ဥပတောဘာဂလို့ခေါ်တယ်နော်ဥပတောဘာဂတေကပညာဝိမုတ်တနံပါတ်1ကဥပတောဘာဂဝိမုတ်တယဟန္တာ2မျိုးပြီးသွားရင်နံပါတ်3ကတေဝိဇ္ဇရဟန္တာဆိုရင်တော်တော်ကြားဖူးကြပါတယ်တေဆိုတာ3မျိုးဆိုတာအကုန်သိတယ်နော်ဝိဇ္ဇဆိုတာကထိုးထွင်းသိတဲ့ဉာဏ်ပေါ့ကဲဒီလိုဆိုရင်ဉာဏ်3ပါးရတာပေါ့တေဝိဇ္ဇဆိုတာအဲ့ဒီဉာဏ်3ပါးကရက်ွက်ထက်ကလူတိုင်းသိတယ်ပုဒိအာပုဒိအာရရှိတဲ့ပုဂ္ဂိုလ်တွေကိုတေဝိဇ္ဇရဟန္တာလို့ခေါ်တယ်နော်နံပါတ်၄ကကြတော့ဆဆိုရင်ဆလဗိညာလို့ခေါ်တယ်ကဲဒုဆွေမျိုးများအားလုံးသထမတန်းအကုန်လုံးသိတယ်နော်ဆဆိုတဲ့ကဏ္ဍကအများအဆုံးကနံပါတ်6တွေကိုသုံးတာနော်ဆလဗိညာဆိုတာအဘိညာဉ်6ပါးရရှိတာနော်အဘိညာဉ်6ပါးကသင်္ဍမှာအမြဲပို့ချထားပါတယ်အဘိညာဉ်6ပါးကတော့အတူကောင်းမှန်ရင်အဒီစေပူဒီအာလို့အကုန်သိတယ်နော်ဒီနေရာမှာအချင်းလေးပဲထားခဲ့ရအောင်ဆလဗိညာရဟန္တာအဘိညာဉ်6ပါးရရှိတာပေါ့အဲ့ဒါကဆနံပါတ်4နောက်ဆုံးပိတ်ကပဆိုတာပฏิသံဘိဒါပတ္တရဟန္တာလေပฏิသံဘိဒါပတ္တဆိုတဲ့နေရာမှာပฏิသံဘိဒံဆိုတဲ့အဓိပ္ပာယ်ကပฏิသံဘိဒါဉာဏ်ကိုပြောတာပါပတ္တဆိုတာကရရှိတာရောက်ရှိတာကိုခေါ်တယ်နော်။ဒါကြောင့်မို့လို့ပฏิသံဘိဒာပတ္တဆိုရင်ပฏิသံဘိဒာဉာဏ်ကိုရရှိတဲ့ရဟန္တာဖြစ်ပါ။ဒီလိုဆိုရင်ရဟန္တာ၅မျိုးကိုတို့အတူကောက်ပြန်ကောက်မယ်နော်။ပါဥတေသပရဟန္တာ၅မျိုးပြကဲယောဂီတို့ရေပါဥတေသပနော်။ပညာဝိမုတ်တဥပတောဘာဂဝိမုတ်တတေဝိဇ္ဇသလဘိညာပฏิသံဘိဒါပတ္တံဆိုရင်ယဟန္တာ၅မျိုးရှိကြောင်းကိုဘုဒ္ဓတအနေနဲ့သိသွားပြီเนาะဘယ်ယဟန္တာပဲဖြစ်ဖြစ်နောက်ဆုံးကျရင်ပရိနိဗ္ဗာန်စံပြီးတန္တရာလော့တာပဲဒီလိုဆိုရင်ပထမပိုက်ဖြစ်တဲ့ရဟန္တာ၅မျိုးကိုသိသွားပြီးရင်ပฏิသံဘိဒါညာ၄ပါးလေးကိုလည်းတို့ဘုဒ္ဓတအနေနဲ့နည်းနည်းကြည့်ရအောင်เนาะပฏิသံဘိဒါညာ၄ပါးကိုအင်္ဂလိပ်လိုကတော့ analytical insight လို့ခေါ်တယ် analytical insight ရဲ့မြန်မာလိုပြန်ရင်ပฏิသံဘိဒါဆိုတာ အရင်မြစ်ကိုစီဆက်တသောတဏီထိုးထွင်းတိတသောတဲ့ဘယ်ကိစ္စဘယ်နေပင်ပန်မဆိုအရင်မြစ် origin ကိုစီဆက်တတာထိုးထွင်းတိသောညံကိုပဋိသင်္ဘိတာညံလို့ခေါ်တယ်အဲ့ဒီချိန်ကြတော့ပတ္တဆိုတာကရရှိတာရောက်ရှိတာကိုခေါ်တယ်နော်။ဒါကြောင့်မလို့ပဋိသင်္ဘိတာပတ္တလို့အများအားဖြင့်သုံးကြတယ်။အရင်အမြင့်ကိုစီဆက်တတ်သောထိုးထွင်းသည့်သောဉာဏ်ကိုပဋိသင်္ဘိတာဉာဏ်လို့အဓိပ္ပာယ်ဖွက်။အဲ့ဒီပဋိသင်္ဘိတာဉာဏ်ကလည်းလေးမျိုးရှိတယ်လေ။အဲ့ဒီလေးမျိုးကိုတို့ကံယံလေးနဲ့စကြည့်ရင်အတ္ထဓမ္မဝိရုတ်တိပฏิဘာနာထိုးထွင်းသည်အတ္တဓမ္မနိရုတ်တိပฏิဘာနာထိုးထွင်းသည်ဆိုတဲ့လေးမျိုးဖြစ်တယ်နော်အတ္ထဆိုတဲ့အဓိပ္ပာယ်ကအတ္ထပฏิသံဘိဒာညံလေအတ္ထပฏิသံဘိဒာဆိုအတ္ထဆိုတာကအနှစ်ကိုပြောတာနော်အနှစ်ပေါ့ဒါကြောင့်မလို့သူ့ရဲ့အဓိပ္ပာယ်ကအနှစ်အဓိပ္ပာယ်ကိုထိုးထွင်းသည်ခြင်းလေအနှစ်အဓိပ္ပာယ်နော်အနိဒိတ်ဘေကိုထိုးထွင်းသိတဲ့ဉာဏ်တဏီအကျိုးကိုသိသောဉာဏ်လို့ခေါ်တယ်အဋ္ဌကအကျိုးနော်အနိဒိတ်ဘေသဘောကိုသိတာနော်နံပါတ်2ကဓမ္မပဋိသင်္ဘိဒာဉာဏ်လေဓမ္မပဋိသင်္ဘိဒာဆိုတာဟာဓမ္မရဲ့ဒိတ်ဘေကသဘာဝတွေပါဠိတွေကိုထိုးထွင်းသိတာကိုဓမ္မလို့ခေါ်တယ်သဘာဝနဲ့ပါဠိကိုထိုးထွင်းသိတယ်တဏီဆိုရင်အကျောင်းကိုသိတယ်လို့ခေါ်တယ်နော်အဋ္ဌကအကျိုးဓမ္မကအကြောင်းဟောအကြောင်းနဲ့အကျိုးအကျိုးနဲ့အကြောင်းနော်အဋ္ဌနဲ့ဓမ္မအကျိုးနဲ့အကြောင်းပေါ့ကဲနောက်ကျန်တဲ့၃မျိုးနံပါတ်၃ကကြတော့နိရုတ်တိနိရုတ်တိဆိုတဲ့စကားလုံးကကြတော့တဲ့ဘာသာစကားဓမ္မမဟုတ်ရင်သဒ္ဒါအမျိုးမျိုးအဲ့ဒီလိုမျိုးဘာသာစကားတွေသဒ္ဒါအမျိုးမျိုးတွေကိုထိုးထွင်းသိတာကိုနိရုတ်တိပฏิသင်္ဘိဒာလို့ခေါ်တယ်နော်တဏီဆိုရင်စီကံနဲ့နီလန်းလို့လည်းသုံးကြပါတယ်ဘာသာစကားတဒအမျိုးမျိုးစီကံနီလန်းကိုထိုးထွင်းသိသောဉာဏ်ကိုနိရုတ်တိပฏิသင်္ဘိဒာဉာဏ်လို့ခေါ်တယ်အဋ္ဌဓမ္မနိရုတ်တိသုံးမျိုးပြီးသွားပြီးရင်နောက်ဆုံးတစ်မျိုးကပฏิဘာနာတဲ့ပฏิဘာနာဆိုတာကအထက်ပါသုံးမျိုးလုံးတို့ကိုအကျေဝေဖန်မှုကိုထိုးထင်းသိတယ်ပฏิဘာနာဆိုတဲ့စကားလုံးကတို့အမြဲကြားရတယ်နော်ပฏิသံပိဒာညံထဲမှာလဲပฏิဘာနာဆိုတဲ့စကားပြန်ပါတယ်တို့ဣတတေဘွေယာပုဂ္ဂိုလ်တွေမှာလဲပฏิဘာနာညံဆိုတာပါတယ်နော်အမြဲတမ်းကဲဒီနေရာလေးမှာတို့လေးမျိုးကိုပြန်ကောက်မယ်အတ္ထဓမ္မနိရုတ်တိပฏิဘာနာထိုးထွင်းသည်ထိုးထွင်းသည့်ဉာဏ်၄မျိုးပေါ့အတ္ထကတော့အနိဒိတ်ပဲသိတဲ့အကျိုးဓမ္မကအကြောင်းကိုသိတာနိရုတ်တိကဘာသာစကားနဲ့သဒ္ဒါအမျိုးမျိုးတဏိစိကံနဲ့နိလန်းတွေကိုထိုးထွင်းသိတယ်ပฏิဘာနာကြတော့အပေါ်က၃မျိုးဖြစ်တဲ့အတ္ထဓမ္မနိရုတ်တိတို့ကိုအကျေဝေဖန်စီစစ်တတ်တဲ့ဉာဏ်ကိုပฏิဘာနာပฏิသင်္ဘိဒာဉာဏ်လို့ခေါ်တယ်ကဲတလို့ဆိုရင်ပฏิသင်္ဘိဒာဉာဏ်၄မျိုးရဲ့အဓိပ္ပာယ်လဲဒုတိသွားပြီဆိုရင်ရဟန္တာကိုဖြစ်ကြောင်းမဖြစ်ကြောင်းကိုဒုစစ်ကြည့်ကြည့်ရအောင်အဲ့ဒါလို့စစ်တဲ့နေရာမှာရဟန္တာစစ်တန်းဆိုတဲ့နေရာမှာမိမိကိုယ်တိုင်သိပုံကိုကြတော့ဥပရိပန္နသမှာသဗ္ဗိသောဒနာဖုတ်လို့အဲ့ဒီဖုတ်မှာပေါ်ပြတယ်လို့ကျမ်းစာတွေမှာပြတယ်အဲ့ဒီတဲမှာမိမိကိုယ်တိုင်ဘလို့သိမလဲကဲမိမိကိုယ်တိုင်သိနေပုံလေးကိုဒုကအတူလေးနဲ့ကာယံစပ်ပါတယ်ဂဏန်းလေးနဲ့မှတ်တယ်နော်ငါ66ဆနစ်မိသူအစုံမိမိကိုယ်တိုင်သိနေပုံငါ66ဆနစ်မိသူအစုံမိသူနဲ့အစုံနဲ့နှစ်ခုငါ66ဆနစ်က၄ခုပေါင်းတော့6ခုပေါ့6မျိုးနဲ့ဆက်နိုင်တယ်နော်ငါ66ဆနစ်မိသူဆိုတဲ့6မျိုးကဲငါဆိုတာဘာလဲဆိုရင်ခန္ဓာ5ပါးပေါ့ခန္ဓာ5ပါးဆိုတာအလုံးသိတယ်ရူပခန္ဓာဝိညာဉ်သင်ညင်သင်္ခါရဝိညာဉ်နဲ့အဲ့ဒီခန္ဓာ5ပါးမှာတဏ္ဍဒိဋ္ဌိတွေမကဘဲနဲ့အာဝံလေးပါးမှာလော့ပီလို့ရဲရဲဝဝကိုကိုကိုပြောရဲပြီကဲပြန်ကောက်မယ်ခန္ဓာ၅ပါးမှာတဏ္ဍဒိဋ္ဌိတွေမကပ်ဘူးတဏ္ဍနဲ့ဒိဋ္ဌိလော့နေတယ် အာသောတရားလေးပါးမှာလော့ပြီလို့အဲ့ဒီလိုမျိုးပျော်ရဲသွားပြီကိုကိုကိုနော်ဒါကငါဆိုတဲ့ခန္ဓာငါးပါးပေါ့နံပါတ်2 6ဆိုတဲ့ကဏ္ဍကတော့ဒွါရ6ပေါက်ဒွါရဆိုတဲ့တကပေါက်6ပေါက်ကတော့မျက်စိနားနှာခေါင်းရှာကိုယ်စိတ်အကုန်လုံးသိတယ်နော်အဲ့ဒါဣန္ဒြေ6ပါးပေါ့ဒွါရ6ပေါက်မှာတဏ္ဍဒိဋ္ဌိမကပ်အာသော4ပါးမှာလော့ပြီနံပါတ်10နဲ့အတူတူပဲတဏ္ဍဒိဋ္ဌိမကပ်ပဲအာသော4ပါးမှာလော့တယ်ခုနကခန္ဓာ5ပါးအခုတော့ဒွါရ6ပေါက်နံပါတ်3ကြတော့လဲ6ကတော့နံပါတ်3 6ကတော့ဓာတ်6ပါးတဲ့ဓာတ်6ပါးမှာလဲတဏ္ဍဒိဋ္ဌိတွေမကပ်ဘူးအာသော4ပါးမှာလော့ပြီလို့ပြောရဲတယ်ဒီလိုဆိုဓာတ်6ပါးကဘာတွေလဲတို့အလုံးသိတဲ့ဓာတ်4ပါးကလေပါထွေအပေါ်တေဇောဝါယောနနောက်နှစ်ပါးကအာကာသနဲ့ဝိညာဏဓာတ်လို့ခေါ်တယ်နော်ပါထွေအပေါ်တေဇောဝါယောအာကာသနဲ့ဝိညာဏဒီဓာတ်6ပါးမှာလဲတဏ္ဍဒိဋ္ဌိမကပ်ဘူးအာသောတရား4ပါးကနေပြီးလော့ပြီလို့မိမိကိုယ်ကိုမိမိပြောရဲတယ်မိမိကိုယ်မိ confidence ရှိသွားတာနော်ဒါဆို9663လုံးပြီးသွားပြီနံပါတ်4ဆက်နေလေနံပါတ်4ကဏ္ဍက7ဆိုတဲ့ကအာယတန12ပါးပေါ့ဒုသာသနာမှာ7ကဏ္ဍကသိစိတ်ဝင်စားဖို့ကောင်းတယ်အာယတန12ပါးလေအပြင်အာယတန ဆိုတာကတရားကိုပြောတယ်နော်တီရအကြောင်းကိုလဲခေါ်တာပေါ့ဒီလိုအပြင်မှာတီတာကဘာတွေမှာတီကြလဲပြီးတော့မှအတွင်းမှာတီတာက6ပါးအပြင်မှာတီတာ6ပါးပေါင်းတော့12ပါးလေအပြင်မှာတီတဲ့6ပါးကကြတော့လေဝတ္ထုတွေရူပါရုံယောဂီတို့အလုံးသိတယ်လေအတုပါကိုဆင်ခြင်တဲ့နေရာမှာပါတယ်မဟုတ်လားစင်ချင်ကြရအောင်ဆိုဒုတိယအထုတ်တိုင်းလေရူပယုံမီညီညီထိန်ပြောင်းစကုအိမ်တဲ့သူဆွဲတောင်းလောင်းတို့မြဲတမ်းပူဇော်နေကြနော်တစုံတစုံစီသွားတယ်မဟုတ်လားရူပယုံဆိုတဲ့အစင်းတွေကအတိုက်ကလာရင်အခံကမျက်စိကနေခံတယ်မဟုတ်လားစကုကဒီလိုလိုလိုတစုံတစုံစီ6စုံရှိတယ်နော်အပြင်ကအာယတနာကိုပြင်အာယတနာအတွင်းကကြတော့အတွင်းအာယတနာဒီလိုပဲဗမာလိုလွယ်လွယ်လေးသိရင်အာယတနာ12ပါးရှိပါတယ်နေစဉ်တိုင်းမှာဒုတွေတဏ္ဏနဲ့ဒိဋ္ဌိတွေကပ်နေသလားကိုကိုကိုစက်နော်တဏ္ဏနဲ့ဒိဋ္ဌိတွေမကပ်တော့ဘူးလေယဟန္တာကြီးတွေကအာသဝ4ပါးမှလည်းလော့ပါတယ်ဒီလိုဆိုရင်966ဆနစ်ဆိုတဲ့ဒီ4မျိုးလုံးတို့ဒီတဏ္ဏဒိဋ္ဌိမကပ်ဘူးအာသဝတရား4ပါးမှလည်းလော့ပြီတဲ့966ဆနစ်လေပိုင်းနော်ဒီလက်ချက်ကတဏ္ဍဒိဋ္ဌိတွေမကပ်ဘူးခန္ဓာ5ပါးဒွါရ6ပေါက်ဓာတ်6ပါးအာရတနာ12ပါးဒီ4မျိုးလုံးမှာတဏ္ဍဒိဋ္ဌိတွေမကပ်ပဲအာသောတရား4ပါးမှာလော့ပြီလို့မိမိကိုမိမိယုံယုံကြည်ကြည်နဲ့ confidence ရှိရှိနဲ့ပြောရဲသွားပြီနံပါတ်5မှာကြတော့မိသူဆိုတာလေးကတော့မိမိနဲ့သူတစ်ပါးရဲ့ခန္ဓာကိုပြောတယ်နော်မိသူဆိုတာကတလုံးပေါ့မိမိနဲ့သူတပါခန္ဓာပေါ်မှာတဏ္ဏနဲ့ဒိဋ္ဌိမဟုတ်တော့ဘဲမာနဖြစ်သွားတယ်တဏ္ဏမာနဒိဋ္ဌိနေရာမှာမာနဝင်လာတယ်နော်တဏ္ဏနဲ့မာနမကပ်ဘဲနေအာသောတရား4ပါးမှာလော့ပြီလို့ပြောရဲသွားတယ်လေအဲ့ဒါဆိုရင်5ချက်ပြီးသွားပြီနံပါတ်6ချက်ကတော့နည်းနည်းချက်ရတယ်နံပါတ်6ကိုじゃအစုံဆိုပြီးပြလိုက်တယ်အဲ့ဒီနံပါတ်6ချက်အစုံက6မျိုးတော့ပါတယ်။နံပါတ်6ချက်အစုံမှာအပိုင်းလေးတွေ6ပိုင်းပါနေเนาะအသေးလေးတွေ။အဲ့ဒါကိုတို့ကံယံလေးနဲ့စထားပါတယ်။ဟာဒီကံယံလေးကတော့ပပမြင့်ဤလူသေးအစုံရဲ့အဓိပ္ပာယ်အကျဲဖွဲပပမြင့်ဤလူသေး6လုံးရတယ်เนาะအစုံဆိုတဲ့အဓိပ္ပာယ်ကိုအကျဲဖွဲကြရအောင်တဲ့။ကဲဒီလိုဆိုတလုံးစီကိုတွားကြည့်မယ်။ပဆိုတာကဖယံပညာတဲ့သိက္ခာပုံတွေကိုမျက်မျက်နုံနုံနဲ့စောက်လျှောက်တယ်ခိုင်းလို့စောက်လျှောက်တာမဟုတ်ပါဘူးဖယံကနေပညာတော်မူတဲ့ဝီနီတော်ဒီစီကံတော်တွေကိုသိက္ခာပုံတွေကိုမျက်မျက်နုံနုံနဲ့စောက်လျှောက်တယ်ဘယ်သူမှခိုင်းစရာမလိုပဲနဲ့စောက်လျှောက်တယ်နော်ဒါကြောင့်မလို့ပဆိုတာကဖယံပညာပေါ့နောက်နံပါတ်2ကကြတော့ပစ္စည်း4ပါးပစ္စည်း4ပါးဆိုတာအမိတဝတ္ထုဆိုယောဂီတို့သိကြတယ်နော်ပစ္စည်းလေးပါးပေါ်မှာရောက်ရဲလွယ်ပါတယ်လေယဟန္တာကြီးတွေကပစ္စည်းလေးပါးကိုတတ်မြင်ခြင်းမရှိဘူးအမတန်ရောက်ရဲလွယ်တယ်အဲ့ဒါကပစ္စည်းဆိုတော့ပလို့မှတ်လိုက်တယ်နော်ဖယားပညာကပ နောက်ဒုတိယပကကြတော့ပစ္စည်းလေးပါပစ္စည်းလေးပါမှာရောက်ရဲလွယ်ပြီတဲ့ပစ္စည်းလေးဖြန်ဒန်ယကံလို့တို့ဆိုဆိုနေကြတယ်နော်ဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါမှာရောက်ရဲလွယ်ပါနဲ့ကြီးစားမကြောင်ဘူးဗောကြီးမများဘူးဒါပပဆိုတာနှလုံးပြီးသွားတယ်နော်နောက်တစ်တွဲနှလုံးကမြစ်ဤလို့ပြောတယ်မြစ်ဆိုတာမျက်စိနာစတယ်ဒွါရ6ပေါက်လုံးမှာတတိနဲ့အမြဲတမ်းစောက်ရှောက်နေတယ်တတိတကမူကြီးနဲ့အမြဲစောက်ရှောက်နေတာအဲ့ဒါကတော့မြင်းလို့မှတ်လိုက်တာပေါ့နော်မျက်စိနာနှာခေါင်းရှာကိုစိတ်ဒီမှာအမြင်နှင်းလို့လို့တတိဖြစ်စောက်ရှောက်နေတာကမြင်းဤဆိုတာဣရိယာပုတ်ပါဠိလိုဣရိယာပုတ်ညမာလိုကတော့ကိုအနေထားပေါ့အဲ့ဒီဣရိယာပုတ်ပြောင်းတိုင်းတဏိကိုအနေထားပြောင်းတိုင်းပြောင်းတိုင်းတိုင်းမှာတတိနဲ့ရှုမှတ်နေတယ်ဒီနှမျိုးစလုံးတတိကပြီးမျက်စိနာနှာခေါင်းရှာကိုစိတ်ကိုကြတော့တတိနဲ့ဆောက်ရှောက်တယ်ဣရိယာပုတ်ကိုနေထားပြောင်းတိုင်း every position တိုင်းမှာပြောင်းလဲတိုင်းကိုတတိနဲ့ရှုမှတ်နေပြီတဲ့တတိနဲ့ဆောက်ရှောက်တတိနဲ့ရှုမှတ်တယ်မြည်ဤဟောနောက်ဆုံးတရွဲကလူစဲလေလူဆိုတာလူသူကင်းဝေးသောအရာမှနေတယ်ပန်တင်စာတယနာတနံဆိုဒုဆွေမျိုးအလုံးကြဖူးကြတယ်နော်အဲ့ဒါကိုဧကစာရီလို့လည်းခေါ်တာပေါ့လူနဲ့ဝေးကွာတဲ့ကျောင်းတွေမှာလူနဲ့ဝေးကွာတဲ့အရတ်တွေမှာနေကြတယ်နေပြီးတဲ့ခါမှာနိဝရဏတရား၅ပါးကိုဒီနေရာမှာကာဗျာထိအဝိဆိုတဲ့နေရာမှာကာဆိုတဲ့ကာမိဆန္ဒကိုဒီမှာကြတော့အဘိဇ္ဇာလို့ပြောင်းလိုက်တယ်နော်ပြီးတော့မှဗျာထိအဝိပေါ့ဒါကြောင့်မလို့အဘိဇ္ဇာဗျာပါဒံထိနာမိတ်တာဩဒေသကုတ်ကုတ်စာဝိစိကိစာနိဝရဏတရား၅ပါးတို့ကနေပြီးကင်းပြီးတော့ဇန်တရားကိုရောက်အောင်အားထုတ်နေပါတယ်ကဲပြန်ကောက်ကြည့်နော်လူဆိုတာလူသူကင်းဝေးတဲ့နေရာမှာအမြဲတမ်းနေခြင်းတယ်အမြဲတမ်းလည်းနေတယ်ပြီးတော့မှနိဝရဏတရား၅ပါးဖြစ်တယ်အဘိဇ္ဇာဗျာပါဒအဋ္ဌနာမိတ်တာဩဒေသကုတ်ကုတ်စာဝိစိကိစာတို့မှကင်းပြီးတော့ဇန်တရားကိုရအောင်အထုတ်တယ်လေအဲ့ဒါကလူဟောနောက်ဆုံးကသက်ဆိုတာကသက်စာလေးပါနော်အရေးကြီးဆုံးသက်စာလေးပါသက်စာလေးပါကိုထူးသောညံဖြစ်သိပြီးတော့အာသောကုန်ကန်းခြင်းတဲ့မိမိသည်သက်စာလေးပါလုံးကိုထိုးထင်သိရလားထူးသောညံဖြစ်သိပြီလားပြီးတော့အာသောလဲကုန်ပြီလားလို့အဲ့ဒါလိုစီစက်တက်သွားတယ်နော်ကဲလူသက်ပေါ့ဒါဆိုရင်6မျိုးနော်အစုံရဲ့အတိတ်ပဲကိုအကျယ်ဖွင့်ရင်ပပတွဲမြစ်ဤတွဲနဲ့လူသက်ဆိုတဲ့တွဲရတယ်နော်ကဲအစုံ6မျိုးကိုပြန်ပြောကြည့်ရင်ပါဆိုတာဖျားပညာနော်တိုက်ခဘုတ်ကိုမြ мян နုနုဆောက်ရှောက်တယ်။နောက်ဒုတိယပကပစ္စည်းလေးပါးမှာရောက်ရဲလွယ်တယ်။မြစ်ဆိုတာမျက်စိနာနှာခေါင်းရှာကိုစိတ်တည်မှတတိဖြစ်အမြဲတမ်းဆောက်ရှောက်တယ်။ဟောဣဆိုတာဣရိယာပုတ်ပြောင်းတိုင်းတဏီကိုနေထားတယ်ပြောင်းတိုင်း every position တိုင်းမှာတတိနဲ့ရှုမှတ်တယ်မြစ်ဤပေါ်နော်နောက်ဆုံးတွဲလူသက်ဆိုတာကလူသူကင်းဝေးတဲ့နေရာမှာပန်တင်စတယနာတနံအရတ်ဒီမှာနေတယ်ပြီးတော့နေဝရန်တရား၅ပါးဖြစ်တယ်အဘိဇံဗျာပါဒထိနာမိတ်တာဩဒေသကုတ်ကုဆဝိစိကိစာတို့မှာကင်းပြီးတော့ဇန်တရားကိုရအောင်အားထုတ်ပြီးတဲ့နောက်ဆုံးပိတ်မှာသက်ဆိုတာသက်စာလေးပါးကိုထူးသောညံဖြင့်သိပြီးအာသဝကုန်ပြီလေကိုကိုကိုသိနေတာနော်ဒါဆိုရင်ယောဂီတို့ရေအစုံ6မျိုးရသွားတယ်နော်ပပမြစ်ဤလူသက်ဖြစ်ပြီဒါဆိုရင်မိမိကိုကိုမိမိယဟန္တာဖြစ်လားမဖြစ်လားစစ်ဆေးလို့တတ်ပါစေကဲယဟန္တာမိမိကိုမိမိဖြစ်ကြောင်းသူများသိစရာမလိုဘူးဒီ6မျိုးလုံးကနော်ကဲဒီ6အုပ်စုလေးပြန်ကောက်ကြည့်ရအောင်6ချက်ကဘာတွေလုံးနံပါတ်1ကငါ966ဆနစ်ဆိုတဲ့ကဏ္ဍနဲ့ရေးထားတာ၄ခုเนาะ966ဆနစ်မိသူက9မိသူကနံပါတ်9နံပါတ်6ကအစုံလေ966ဆနစ်မိသူအစုံမိမိကိုယ်တိုင်သိနေပုံဆိုရင်ငါဆိုတာခန္ဓာ5ပါးမှာတဏ္ဍဒိဋ္ဌိမကံအာသောတရားမှာ4ပါးမှာလော့ပြီးပြောရင်6ဆိုတာကဒွါရ6ပေါင်နော်တဏ္ဍဒိဋ္ဌိမကံဘူးဟောနံနံပါတ်2 6ကနံပါတ်3ဖြစ်သွားပြီဒီမှာဓာတ်6ပန်းမှာတဏ္ဍဒိဋ္ဌိမကပ်ဘူးအာသောတရား4ပါးကလည်းလွတ်ပြီလို့ပြောရဲတယ်နံပါတ်4ဆက်နှင့်ကြတော့အာယတနာ12ပါးနော်အပြင်6နဲ့အတွင်း6ပေါ့အဲ့ဒီအာယတနာ12ပါးတိယာအကြောင်းပေါ့အ အဲ့ဒီလိုအာယုံတို့တည်တဲ့အကြောင်းတည်ရအကြောင်းအာယတနာ12ပါးမှာတဏ္ဍဒိဋ္ဌိမကန့်ဒီလေးမျိုးလုံးတို့ဒီတဏ္ဍဒိဋ္ဌိမကန့်ပဲအာသောတရားကလေးပါးမှာလော့ပြီးလွဲမိမိကိုမိမိပြောရဲသွားတာအဲ့ဒီလေးမျိုးပြည့်ရင်နံပါတ်5ကတော့မိသူမိမိနဲ့သူတပတ်ခန္ဓာမှာတဏ္ဍမာနတွေမကပ်ပဲနဲ့အာသောတရား၄ပါးမှာလော့ပြီးလို့ပြောရဲပြီနံပါတ်6ကြတော့မှအစုံဆိုတဲ့အဓိပ္ပာယ်ကအကျယ်ဖွဲ့လိုက်တော့6ချက်ထွက်လာတယ်နော်အစုံရဲ့အဓိပ္ပာယ်ကအကျယ်ဖွဲ့လိုက်တဲ့အခါမှာ6ချက်ကပပမြည်ဤလူသည်အစုံရဲ့အဓိပ္ပာယ်အကျယ်ဖွဲ့ပြီနော်ကဲပကတော့ဖျားပညာသိက္ခာပုအမြဲမြက်မြက်နုနုဆောက်ရှောက်တယ်ပနောက်ပကပစ္စည်းလေးပါးကိုရောက်ရဲလွဲတယ်မြည်ဤမြက်ကမျက်စိနာနှာခေါင်းရှာကိုယ်စိတ်တည်နဲ့အမြဲဆောက်ရှောက်တယ်ဤဣရိယာပုတ်ပြောင်းနိုင်ကိုနေထားပြောင်းတဲ့ every position တိုင်းမှာတတိတင်ရှုမှတ်ပြီ။ဟောလူသက်ကကြတော့လူသူကင်းဝေးတဲ့နေရာမှာနေပြီးတော့အဘိဇ္ဇာဗျာပါဒဋ္ဌိနာမိတ်တာဥဒ္ဒစကုတ်ကုသဝိစီကိစ္စဆိုတဲ့နိဝရဏတရားကုသကောင်းမှုပိတ်ပင်တရှိတဲ့တရားတွေကကင်းပြီးဇန်တရားရအောင်အထုတ်နေတယ်နော်လူကလေသက်ဆိုတာသက်စာလေးပါးကိုထူးသောဉာဏ်ဖြင့်သိပြီးအာသောကုန်ပြီးတဲ့ကဲဒီလိုဆိုရင်ဒီ6ချက်နဲ့ဆက်လိုက်ရင်မိမိကိုယ်ကိုမိမိသိပြီနော်ဒုယောဂီများလည်းယဟန္တာကြီးများဖြစ်ရင်ကိုယ်ကိုကိုယ်သိဖို့သူများသိဖို့မလိုဘူးဒီ6ချက်ကိုစက်တပ်ပါစေ9660နှစ်မိသူအစုံမိမိကိုယ်တိုင်သိနေပုံဟောကိုယ်ကိုကိုယ်စက်ပြီးရင်သူတပားတွေမေးလာခဲ့လို့ရှိရင်လဲပိုင်ပိုင်နိုင်နိုင်ဖြစ်တတ်ဖို့ကလည်း6ချစ်ပဲလို့ကျမ်းစာမှာပြပါတယ်နော်ပါရာဇိကံအထကထာမှာပါရာဇိကံအထကထာမှာပြတယ်သဒုဋ္ဌပါရာဇိကသိက္ခာပုအဖွဲဆိုပြီးအဲ့ဒီကျမ်းစာတွေမှာပြတယ်ဒီလိုဆိုရင်တို့ဆွေမျိုးတွေရန္တာစက်တန်းမှာသူတပားကိုပြောဖို့အတွက်က6ချစ်ပါပဲသူလည်းပဲဒါကလည်းဒုကနေအတူလေးတွေနဲ့အကျစ်တည်းလေထုတ်ပြီးလူတွေသိတာလွယ်အောင်လှုပ်ထားတာနော်အယံလွယ်ပါတယ်ယောဂီတို့ရေဒီဟာကပိုးလွယ်သေးတယ်သူတို့ကပြောတာကပိုးလွယ်တယ်တဲ့နော်ဒီ6ချက်လေးတို့လေ့လာကြည့်ရအောင်နော်ကာယံလေးဆိုကြည့်ရအောင်ရလိုချင်းယကိမေသူတပါပြောဖို့အခြေ6ချက်ရလိုချင်းသုံးလုံးရပါတယ်ယကိမေသုံးလုံးရတယ်သူတို့ကပြောဖို့အတွက်အခြေ6ချက်နော်ပိုင်ပိုင်နိုင်နိုင်နဲ့သူများမေးလာရင်ကိုဖြေနိုင်တဲ့6ချက်ပေါ့ဒီလိုဆိုရင်တလုံးစီကိုတို့လေ့လာမယ်ရဆိုတာကဘယ်လိုမျိုးဇန်တွေဘယ်လိုမျိုးမက်တွေကိုရလာခဲ့လဲလို့သူများမေးလို့ရှိရင်ပိုင်ပိုင်နိုင်နိုင်မိမိဖြေနိုင်ရမယ်ကဲရဆိုတာသိပြီဘယ်ဇန်ဘယ်မက်တွေကိုရခဲ့တဲ့နေသူများမေးရင်ပိုင်ပိုင်နိုင်နိုင်ဖြေလိုက်နော်ရပေါ်လို့ဆိုတာလေးကတော့နည်းနည်းလေးအတိတ်ပဲလေးသိဖို့လိုတယ်လို့ဆိုတာဘယ်လိုမျိုးရလာတယ်လဲလူတယောက်ကမေးတယ်အသင်ဘယ်လိုမျိုးရလာတယ်လဲလို့မေးလို့ရှိရင်မိမိကဖြေတတ်ရတယ်နော်မိမိဖြေတဲ့အခါမှာမိမိအားထုတ်တဲ့ကမ္မထံကိုမိမိကပြောပြရတယ်ဤကမ္မထံကိုဤလက္ခဏာဖြစ်ဒါမိမိရှုလာတာလေဤကမ္မထံကိုဤလက္ခဏာဖြစ်ဤရောဤနံဤတန်တန်ဤသုံးလုံးနော်အရှိဤနှလုံးကတော့ဤကမ္မထံကိုဤလက္ခဏာဖြစ်ဤကမ္မထံကိုဤလက္ခဏာဖြစ်ဤနှလုံးမှာပြီးရင်ဤရုပ်ဤနံဤသံတံကိုဤသုံးလုံးပေါင်းလိုက်တော့ဤငါးလုံးရတယ်နော်သံတံဆိုတာခန္ဓာအစဉ်ကိုပြောတယ်နော်ကဲတို့ဆွေမျိုးတွေဤငါးလုံးရသွားတယ်အရှိဤနှလုံးကတော့ဤကမ္မထံကိုဒုတိယဤကတော့ဤလက္ခဏာဖြစ်ဤကမ္မထံကိုဤလက္ခဏာဖြစ်ကတတွဲဤရုပ်ဤနံဤသံတံဒီသုံးလုံးကတတွဲနော်ဤရုပ်ဤနံဤတန်တန်ကိုဆင်ခြင်းပြီးရှုမှတ်လာလို့ရလာတယ်လို့ပိုင်ပိုင်နိုင်နိုင်ဖြေနိုင်ရတယ်ကဲဒီအချက်လေးကိုပြန်ပြောကြည့်မယ်နော်သူများကမေးပါတယ်ဘယ်လိုမျိုးရလာခဲ့တယ်လဲလို့မေးလို့ရှိရင်ဤငါဤနဲ့တို့ဖြေနိုင်ရမယ်အရှိဤနဤကဤကမ္မထံကိုဤလက္ခဏာဖြစ်လို့ပြောရင်ဤနှလုံးပြီးသွားပြီနောက်ဤသုံးလုံးကကြတော့ဤရုပ်ဤနံဤတန်တန်ကိုဤလို့ဤနံဤတန်တန်ကိုဆင်ချင်ရှုမှတ်လဲအတွက်ကြောင့်ရလာပါတယ်လို့ပိုင်ပိုင်နိုင်နိုင်နဲ့ဖြေဆိုနိုင်ရမယ်တဲ့အဲ့ဒါကဘယ်လိုရလာခက်သနီးမင်းရင်ဖြေနိုင်ဖို့နော်ကဲကြံတာကလွယ်လွယ်လေးဖြစ်သွားပြီချိန်တဲ့ရလိုချိန်ဆိုတော့ချိန်ချိန်ဆိုတော့ဘယ်အချိန်ကရလာခဲ့သနီးဘယ်အချိန်လဲဆိုတာပေါ်ပြပေါ့လွယ်လွယ်လေးမိမိရလာတဲ့ဘယ်ခုနှစ်ဘယ်လ ဘယ်နေ့မှာဘယ်နှစ်နာရီဘယ်နှမိနဲ့လောက်ရခဲ့တယ်လဲအဲ့ဒါကိုမိမိမှမိမိတိုင်ပိုင်နိုင်နိုင်ဖြည့်ဆို့နိုင်ရမယ်နော်ကဲဒါကတော့ဘယ်အချိန်လဲကဲရလို့ချိန်ရပြီနော်ရဆိုတာဘယ်စံဘယ်မိကိုရလာခဲ့သနည်းလို့ဆိုတာဘယ်လို့ရလာခဲ့သနည်းချိန်ဆိုတာဘယ်အချိန်ရလာခဲ့သနည်းရလို့ချိန်သုံးလုံးရသွားပြီနော်နောက်သုံးလုံးကရကီမယ်ရဘယ်အရာမှာရလာခဲ့သနည်းမိမိရလာတဲ့အရာကိုမိမိပြောနိုင်ရမယ်ဘယ်အရာလဲမိမျိုးမှာလားငါဆူတောင်မှာလားမိမိအိမ်မှာရန်ကုန်မှာလားဘယ်နယ်မှာလဲဘယ်မြို့ဘယ်ရွာလဲအဲ့ဒါလိုအရာတွေကိုမိမိပြောနိုင်ရမယ်တဲ့မိမိရလာခဲ့တဲ့အရာနော်နောက်ရပြီးတော့ကိဆိုတာကအဘယ်ကိလေသာကိုပယ်ခဲ့သနည်းကိလေသာတော့ဘာမှမသိပဲနဲ့အရိယာဖြစ်နေတယ်ဆိုတဲ့ပုံကိုယ်တွေသိတ်တနာစရာကောင်းတယ်ကိလေသာဆိုတဲ့အညစ်အကြေးတွေကိုဘာတွေမှမသိဘူးဆိုတာမဟုတ်ဘူးနော်ဒါကြောင့်မလို့အချိန်ခံမှာကိလေသာတွေအကုသိုလ်စေတသိက်14ပါးကိုကျင့်ညက်အောင်ကိုကျွမ်းနေဖို့လိုအပ်တယ်နော်ဒါကြောင့်မလို့ဘယ်ကိလေသာကိုပယ်ခဲ့သနည်းဆိုတာအင်တန်လွယ်ပါတယ်ကလေးလေးတောင်သိရင်နိုင်ယူဝဲမချဘူးနော်ဒီတော့ကိလေသာတွေကိုဘယ်ကိလေသာတွေကိုမိမိဘယ်လိုပင်လာသလဲဖြေဆုံနိုင်ရမယ်နော်ယကီတဲ့နောက်ဆုံးတစ်လုံးကမဲ့ဆိုတာကမင်းလေးပါးစလုံးရလာပြီပြီလားဖောတာပတိမဲ့ရာဂာမိမဲ့အနာဂာမိမဲ့အာရတမဲ့မင်းလေးပါးလုံးတို့ရလာပြီပြီလားလို့သူများကိုမိမိပိုင်ပိုင်နိုင်နိုင်ဖြေဆိုနိုင်ရမယ်တဲ့ယကိမဲကိုပြန်ပြောရင်ဘယ်အရာမှရလာခဲ့သနည်းအရက်ဒေသကိုသေချာပြောနိုင်ရမယ်နော်ကိဘယ်ကိလေသာကိုဘယ်လိုပယ်လာလဲဖြေဆိုနိုင်ရမယ်နော်ကိလေသာအကြောင်းတွေနဲ့အသေးစိတ်ပေါ့မဲဆိုတာကမဲလေးပါစလုံးအရိယာအဆက်40မဲလေးပါလုံးကိုရပြီပြီလားလို့ပိုင်ပိုင်နိုင်နိုင်ဖြေနိုင်ရမယ်နော်ယကိမဲအတွဲပေါ့ဒါဆိုရင်တို့ခေါင်းစဉ်ပြန်ကောက်ယဟန္တာစစ်တန်းကသူတပားကိုပြောဖို့ဆိုရင်အချစ်၆ချစ်ပေါ်တော့ရလို့ချိန်ရကိမဲသူတပားပြောဖို့အချစ်၆ချင်းဟောရရဆိုတာအဘဲဇံဗေမစ်ကိုရခဲ့သည်ပိုင်ပိုင်နိုင်နိုင်တဲ့ဇံတွေမစ်တွေကိုဖြေဆုံနိုင်ရမယ်လေလို့ဘယ်လိုရလာခဲ့သည်ဤကမ္မထံဤလက္ခဏာဤကမ္မထံကိုဤလက္ခဏာဖြစ်ရှုတယ်လေအဲ့ဒီချိန်မှာဤရုပ်ဤနံဤသံတန်တို့မှာဆင်ချင်းပြီးတော့ရလာတယ်လို့ဖြေနိုင်ရမယ်လေချိန်ရလို့ချိန်ချိန်ကတော့ဘယ်အချိန်ရလာခဲ့သနည်းလို့နေလနေ့နာယီမီနဲ့တေကိုဖြေနိုင်ရမယ်နော်ကဲဒုတိယအတွဲယကိမဲကတော့ဘယ်အရ၌ရခဲ့သနည်းရလာတဲ့အရဒေသကိုသေချာဖြေနိုင်ရမယ်ကိဘယ်ကိလေသာကိုပယ်ခဲ့သနည်းကိလေသာတွေကိုပိုင်ပိုင်နိုင်နိုင်ဖြေနိုင်ရမယ်ကိလေသာ၁၄ပါးကိုနော်ကဲနောက်ဆုံးပိတ်မင်းလေးပါးစလုံးကိုရခဲ့ပြီပြီလားအဲ့ဒါမှယဟန္တာဖြစ်မှာမေတ္တာကြံနေသေးရင်အနာဂံပဲဖြစ်အောင်ပါလေဒါကြောင့်မို့လို့ရဟန္တာစက်တန်းမှာသူတပါးပြောဖို့ကိုကံရံလေးနဲ့ဆိုလိုက်ရင်ရလိုချိန်ယကိမဲသူတပန်းပြောဖို့အချဲချောင်းချင်းရသွားပြီပြီးပြီဆိုရင်ထမှန်ပြီးဆက်ဆေးဖို့လဲဖယားရှင်ကနေပြီးကျန်းစာမှာပြပြန်ပြီးတဲ့ထမှန်ပြီးတော့ကရီချက်ကထလောက်ခိုင်းပါတယ်အောက်စုမစုနဲ့ကောင်ဆက်ခိုင်းတယ်နော်ထမှန်ဆက်ဆေးချင်းနောက်အောက်စုတဲ့အဲ့ဒါကိုတို့ကကံရံလေးတွေနဲ့စတ်ထားတယ်နော်အဲ့ဒီကံရံလေးကိုတော့တို့ဆွေမျိုးများပူဇော်ရအောင်နော်ထမှန်ဆက်ဆေးတဲ့လေးမျိုးကိုကြတော့ကျင်းစင်လုံညီကျဲစင်လုံညီတဲ့ကျဲစင်လုံညီကျဲဆိုတာကကျဲစင်မကန်မှုရှိမရှိကိုထပ်ပြီးဆင်ရတယ်မိမိရဲ့ကျဲစင်တွေကလမ်းမှန်ပေါ်ဟုတ်ရဲ့လားလမ်းလွဲနေသလားမိကေရှင်ပါလမ်းပေါ်ကနေပြီးသွေဖဲနေသလားမိမိရဲ့ကျဲစင်ကမကန်မှုရှိမရှိကမ္မထန်းတွေကိုပြန်ပြီးထမှန်ပြီးစက်တတ်ရတယ်။နံပါတ်2ကစင်ဆိုတာစင်ကြယ်မှုရှိမရှိထမှန်စေတဲ့မိမိရဲ့ကိလေသာတွေစင်ကြယ်မှုရှိမရှိထမှန်စက်တာကိုကျစ်စင်လို့ခေါ်တယ်နော်။ကျက်ကကျစ်စင်မကန်မှုရှိမရှိစင်ကိလေသာစင်ကြယ်မှုရှိမရှိထမှန်စေလုံးကဲလုံးဆိုတာလုံလဝရိယပေါ့။အဲ့ဒီလိုကျစ်စင်တွေဤဒီကမ္မထုံးတွေကိုမိမိအားထုတ်နေစဉ်ခါမှာလုံလဝရိယတွေကြံမြင့်စွာအထုတ်ခဲ့ခြင်းရှိမရှိလုံလာဆိုင်ထုတ်တာရှိမရှိကိုစက်ပေါ်စိတ်ကူးလေးရင်ပြီးဘာမှလုံလာမဆိုင်ပဲနဲ့ရလာတာမဟုတ်ဘူးလို့ ထမှန်ဆက်တက်ရမယ်နော်လုံးဆိုတဲ့လုံလဝိရိယရှစ်စင်းလေးကိုကြည့်တဲ့အခါမှာကြံမြင့်လန့်စွာသောကာလပတ်လုံးလုံလဝိရိယတွေအားထုတ်ခဲ့မှုရှိမရှိကိုဆင်ရမယ်နောက်ဆုံးတစ်လုံးညှိဆိုတာပစ္စည်းလေးပါးကိုညှိတွယ်မှုရှိမရှိကိုတဖန်ပြန်ဆက်ရမယ်စောစောတုန်းကပစ္စည်းလေးပါးရောက်ရဲ့တာကမိမိကိုယ်ကိုဆက်တာနော်ယခုကကြတော့ထမှန်ပြီး recheck လုပ်လို့ရှိရင်ပစ္စည်းလေးပါးပေါ်မှာနည်းနည်းလေးများကန့်ညှိမှုတွေညှိတွယ်မှုတွေရှိသလားလို့ထပ်ပြီးတော့ဆင်ရပါမယ်လေကြစ်စင်လုံးညှိလေးမျိုးဆိုတာအဲ့ဒါပဲကဲတို့ဆွေမျိုးလေးမျိုးကိုရပြီနော်ကြစ်ဆိုတာကမိမိရဲ့ကြစ်စင်မှန်ကန်မှုရှိမရှိစင်ဆိုတာကကိလေသာစင်ကြယ်မှုရှိမရှိကထပ်ဆက်လုံးဆိုတာကလုံလဝိရိယကြံမြင့်စွာစိုက်ထုတ်ခဲ့တာရှိမရှိပေါ်ပေါ်လေးနဲ့ရလာသလားလုံလဝိရိယတွေအချိန်ကြာကြီးစိုက်ခဲ့တာလားညှိဆိုတာပစ္စည်းလေးပါးမှာကန့်ညှိမှုညှိတွယ်မှုရှိသလားထမှန်ဆက်ကြပါဒါကြောင့်မို့လို့ကြစ်စင်လုံးကြီးလေးမျိုးနဲ့နောက်အောက်စုတစုကကြောက်သာဖျားတဲ့သုံးမျိုးဟာထမှန်ဆက်ဖို့ပါကဲထမှန်ဆက်ရတဲ့ဒုတိယအောက်စုကကြောက်သာဖျားဆိုတဲ့သုံးမျိုးပေါ့ခုနကလေးမျိုးခုသုံးမျိုးကြောက်သာဖျားဆိုတာကကြောက်ဆိုတာကဘာလဲဆိုရင်ကြောက်မဲ့ဘွယ်ကြောက်ရော့เสียကောင်းလိုက်တဲ့ကြောက်ဖွယ်အာယုံတွေပေါ့ကြောက်လန့်เสียထိတ်လန့်เสียကြီးဒီပေါ်မှာတခုခုပေါ်မှာထိတ်လန့်ကြောက်ရွံ့မှုတွေပေါ်မှာမိမိသည်ကြောက်စေသလားထမှန်စစ်ပါဆိုးစင်းမြပြင်ကြောက်ရွံ့တုန်လုံးမှုမရှိမှယဟန္တာဖြစ်တန်းတော့မြည်သိအာယုံပေါ်ပေါ်လုံးဝမကြောက်ရဘူးဥပမာတွေပေးရင်အချိန်ကြာမှဆိုးလို့ချုပ်လိုက်မယ်နော်ဘယ်အာယုံလန်လန်ကြောက်မဲ့ဘွယ်အာယုံတွေကိုတခုမှမကြောက်တော့ဘူးအဲ့ဒါကိုကြောက်ွယ်အာယုံတွေအလုံးကိုလုံးဝမကြောက်ခြင်းပေါ့မတုတ်လုတ်ချင်းလေနံပါတ်2ကတော့သာဆိုတာသာယာဘွယ်နှစ်သက်ဘွယ်တွေကိုအဲ့ဒီလိုသာယာဘွယ်နှစ်သက်ဘွယ်အာယုံတွေမှာလဲမိမိသည်သာယာသေးသလားပြန်ကြည့်နော်သာယာဘွယ်နှစ်သက်ဘွယ်အာယုံဆိုတာလဲဥပမာမြောက်များစွာပေးကြတယ်စာပေမှာယောဂီတို့သိပါတယ်လွယ်လွယ်လေးမို့လို့နော်သာယာဘွယ်ကောင်းလာတဲ့အာယုံတွေပေါ်မှာနှစ်သက်ဘွယ်အပေါ်မှာမိမိသည်သာယာသေးသလားဒီနှစ်ခုသည်ဆက်ကျင်ဖက်နော်ဟိုဘက်ကထိတ်လန့်တုံလို့เสียကြောက်ရော့เสียဒီမှာရောကြောက်သေးလားသာယာဝယ်ကောင်းလာတာပေါ်မှာလဲသာယာသေးလားကြောက်သားတယ်ဖျားဆိုတာကဖျားယောင်းသွေးဆောင်တာလေသူတပားကလာရောက်ပြီးဖျားယောင်းသွေးဆောင်မှုပေါ်မှာရောမိမိပါသေးလားဘယ်သူလာဖျားယောင်းဖျားယောင်းမပါတော့မှရဟန္တာကြီးအစ်စ်ဖြစ်တာနော်ဒါကြောင့်မလို့ထမှန်ဆက်တဲ့၃မျိုးကတော့ကြောက်သားဖျားတယ်ကြောက်ဆိုတာကြောက်ဖွယ်အာယုံမကြောက်တော့ပါသာသာယာဘွယ်အာယုံလုံးဝသာယာခြင်းမရှိတော့ပါဖျာဖျံယောင်းသွေးဆံလို့ဖျာယောင်းသွေးဆောင်တို့လုံးဝမရတော့ဘူးအဲ့ဒါကထမှန်ဆက်တဲ့ဒုတိယအုပ်စု၃မျိုးကြောက်တာဖျာနော်ဒါကြောင့်မလို့ဒီအုပ်စုနှစ်စုပေါင်းနိုင်တဲ့အခါမှာထမှန်ဆက်စေခြင်းနှစ်အုပ်စုပေါ်ကဲကံရံလေးနဲ့ပြန်ပူဇော်ရင်ကြစ်စင်လုံးကြီးလေးမျိုးနဲ့ကြောက်တာဖျာတဲ့၃မျိုးဟာထမှန်ဆက်ဖို့ပါကဲဒုမြအလုံးထမှန်ဆက်တဲ့အုပ်စုနှစ်စုဖြစ်ပါတယ်ကျစ်စင်လုံးကြီးလေးမျိုးနဲ့ကြောက်တာဖျားတဲ့၃မျိုးရပါပြီနော်ပြီးတော့မှနောက်ဆုံးပိတ်လေးမှာတို့တွေယဟန္တာလို့ပြောရတဲ့အချက်၅မျိုးရှိပါတယ်လေအဲဒီလိုပြောရတဲ့အချက်၅ချက်ကတော့လေကိုကံလေးရှိရင်အင်ဒုတ်ပရနိကေအင်ဒုတ်ပရနိကေပါဠိတော်မှာပါတယ်နော်ပင်စကနိဘတ်ဆိုတော့အချင်းငါချေပုံငါဘုတ်ကိုပြောတာနော်အဲ့ဒါကအင်ဂုတ်ကနိကေပေါ်မှာပါတယ်လေကဲဒါဆိုရင်တို့မြရန်တာဆိုပြီးဘလို့ဖြစ်လို့ပြန်ပြောလိုက်ရတယ်လေပြောနေကြတဲ့လူတွေဘာဖြစ်လို့ပြောသလဲပြောပုံပြောနေလေငါမျိုးကိုတို့မြအလုံးဘုဒ္ဓတနဲ့သိအောင်ကြည်ရအောင်နော်အပေါ်လေးမျိုးကတော့ရန်တာမဟုတ်ဘဲနဲ့ပြောကြတာမိမိဘာသာမိမိယဟန္တာလို့ရှောင်းပြောတာတကယ်တော့ရန်တာမဖြစ်သေးဘူးနောက်ဆုံးနံပါတ်5ကတော့မပြောမဖြစ်တဲ့လူကဝန်ခံရတယ်အဲ့ဒါကြောင့်မလို့တို့ကကံရံလေးနဲ့စတဲ့နော်အချက်၅ချင်းမို့လို့လေကဲကံရံလေးပူဇော်မယ်ဆိုရင်မိုင်ဆိုယူမမဟုတ်ပြောတော့မိုင်ဆိုယူမဆိုတဲ့မဟုတ်တဲ့ပုံကိုယ်တွေကပြောလာတော့မပြောမဖြစ်ကဝန်ခံဖို့မပြောမဖြစ်တဲ့ယဟန္တာကြီးတွေကဝန်ခံလိုက်ရတယ်လေကဲတို့ဆွေမျိုးတွေမိုင်ဆိုယူမဆိုတာဘယ်လိုအဓိပ္ပာယ်လဲတလုံးစီဒိတ်ပဲတို့ကြည်ရအောင်နော်မိုက်ဆိုတာကပညာမရှိဘဲနဲ့မိုက်မဲစွာနဲ့ပြောတာဗပညာမှမရှိဘဲမိုက်မဲမဲနဲ့ပြောတဲ့ပုံကိုယ်တွေပေါ့ တိုက်တနာစရာကောင်းတယ်ဘာပညာမှမရှိဘဲနဲ့မိုက်မဲဆိုတာပြောတာကိုမိုက်လို့ခေါ်တယ်နော်ဆိုးဆိုတာကယုံမာသောအလိုဆိုးအလိုဆန္ဒတွေသိပ်ပြင်းထန်ပြီးနေပြီးပြောကြတာလေယနေ့ခေတ်မှာမြောက်များစွာရှိတယ်နော်ယုံမာတဲ့အလိုဆိုးတွေနဲ့သူများအထင်ကြီးအောင်လိုက်ပြောကြတာလေအဲ့ဒါကဆိုးဘောနံပါတ်၁ကပညာမရှိဘဲမိုက်မဲမှုနံပါတ်၂ကယုံမာတဲ့အလိုဆိုးတွေနဲ့မိမိရဲ့အတ္တတွေမိမိရဲ့အလိုဆန္ဒတွေနဲ့လိုက်ပြီးပြောကြတာအဲ့ဒါကိုမိုက်ဆိုးဆိုတဲ့နှချေရတယ်နော်နံပါတ်၃ကယူဆိုတာကသနာစရာကောင်းတယ်ယူသွက်သွားတာယူလို့ပြောတာရက်ွက်တက်ကအယူလမ်းဘေးမှာကိုတုံလုံးနဲ့ရှောက်သွားအဆုတ်တွေနဲ့ရှောက်သွားလမ်းဘေးရဟာတွေရှောက်ကောက်ဆန်းနေတဲ့အယူလိုမျိုးယူသွက်သွားပြီးပြောလိုက်တဲ့လူကလည်းသူ့ကိုယ်သူယဟန္တာလို့ပြောတတ်တယ်ရင်ရင်လေးနဲ့ယူနေကြတဲ့တချို့ပုဂ္ဂိုလ်တွေရှိပါတယ်ကိုယဟန္တာဆိုပြီးဝါခံကြတာတို့ဘဝမှာလည်းအများကြီးတွေ့ဖူးတယ်နော်ဘုန်းကြီးတွေကလည်းအာရုံနာပါနဲ့တဲ့တဲ့ပြောပါနဲ့ဟိုနေရာမှာတာဒီနေရာမှာတာနဲ့ငယ်နောင်မေမောက်တာယဟန္တာလေးတွေအများကြီးရှိတယ်နော်ကဲဒါယူလို့ပြောတာသူတို့ကတော့ယူနေမှန်းမသိဘူးကဲဒါကတော့ယူသွက်လို့ပြောကြတာတချို့လူပုဂ္ဂိုလ်တွေလည်းပြောကြတယ်သူကယဟန္တာဖြစ်ပြီလေလူတွေလေရက်ွက်ထမ်းမှာရှောက်သွန်းနေတဲ့အချို့အမျိုးသမီးတွေလည်းပဲလေဩအလှတွေကိုပြင်းယာဒနာတွေကိုဝတ်ပြီးကိုယဟန္တာတော့ဖြစ်နေပြီလို့ဝခံတဲ့အမျိုးသမီးတွေတို့တွေ့ဖူးတယ်ဒါကြောင့်မို့လို့ယူသွဲ့ပြီးပြောကြတဲ့ပုံကိုယ်တွေကလည်းပြောကြပြီလေမိုက်တယ်ဆိုတယ်ယူတယ်ဟောနဘတ်လေးကတော့သနာစရာကောင်းပါတယ်နဘတ်လေးကတော့ဖះရှင်ကလည်းခွက်လွတ်တယ်လေအဲ့ဒီပုံကိုယ်ကတော့အနာဂံတွေဖြစ်တဲ့ပုံကိုယ်တွေပေါ့မာလို့ခေါ်လိုက်တယ်အဲ့ဒါကိုအဓိမာနလို့ခေါ်တယ်နော်အဓိမာနဆိုတာယာနိုးလို့ထင်ပြီးပြောလိုက်တာအနာဂံကြီးတွေအာထုံးလို့ကိလေသာတွေကလုံးဝအုပ်ဆုံးကင်းစင်ပြီလို့ပုံစံမျိုးဖြစ်နေတာကိုကိုကျဉ်းနှံ့ပြီးအနာဂံကြီးတွေကလေအသွေးကုန်ပြီလို့ကိုယာနိုးနိုးလို့ထင်လိုက်တဲ့အဓိမာနကိုအနာဂံတွေမှာဖြစ်တတ်ပါတယ်အဲ့တော့ကိုဖျားရှင်ကလည်းအနာဂံတွေမို့လို့အဘမသက်ပါဘူးပါရာဇိကမထိုက်ပါဘူးလေဖျားကခွဲလွတ်တယ်လို့စာပေမှာဆိုတယ်ပေါ့ဒါပေမဲ့လည်းအနာဂံကအနာဂံပဲလေယဟန္တာမဖြစ်သေးပါဘူးနောက်တော့သူသိသွားတယ်ဖျားရှင်ခဲရလည်းရှိခဲ့တယ်အနာဂံကြီးအချို့ကယဟန်ကိစ္စပြီးနေပြီလို့ထင်ကြတာအဲ့ဒါကိုမိမိထက်မြင့်တဲ့ပုဂ္ဂိုလ်ကပြလိုက်တော့မှထိတ်လန့်ပြီးငါမဖြစ်သေးပါလားလို့သိပြီးထမှန်အထုံးမှယဟန္တာဖြစ်ကြတာနော်ဒါကြောင့်မလို့နဘတ်လေးမှာဝန်ခံတဲ့ပုဂ္ဂိုလ်ကတော့တနာစရာကောင်းတဲ့အနာဂံတွေပေါ့ဒီနေရာမှာအဓိမာနလို့ခေါ်တယ်နော်အတိမဟုတ်ဘူးနော်တောင်းဘူးမဟုတ်ဘူးဓာတ်အောက်ချိုင်နော်အတိမာနဆိုရင်တော့အောက်ဆက်တွေကတော့လွန်ကဲတဲ့မာနတွေဖြစ်ကြတာနော်မာနဆိုတာဒီနေရာမှာတို့များအလုံးသိတယ်မို့လားရက်ွက်ကတော့ထောင်လွှားရတယ်သဆင်ထုနဲ့လာလို့ပြောတာတကယ်တော့သဆင်ထုနဲ့လာတော့မှန်ပါတယ်ထောင်လွှားတယ်လို့ပြောတာအထက်ကိုအထင်လွဲတယ်လို့ပြောတာပိုကောင်းပါတယ်ထင်လွဲထင်လွဲနော်အထင်လွဲနေတာမဟုတ်တာကိုဟုတ်တယ်ထင်မမှန်တာကိုမှန်တယ်ထင်မရှိတာကိုရှိတယ်ထင်အဲ့ဒါလို့အထင်လွဲနေတာကိုမာနလို့ခေါ်တယ်နော်အဲ့ဒါကြောင့်မလို့အတိမာနလို့ပြောရင်အောက်ဖက်ကပုံကိုယ်တွေကတော့အတိမာနဖြစ်တတ်တယ်အဓိမာနကတော့အနာဂံဒီမှာပဲဖြစ်တတ်တယ်လို့ဆိုတယ်နော်ကဲဒါကြောင့်မလို့ဤလေးမျိုးဖြစ်တဲ့မိုက်ဆိုယူမာလေးမျိုးလုံးတို့ဒီမဟုတ်ပဲနဲ့ပြောကြတာသူတို့ကနော်ဒါကြောင့်မလို့မိုက်ဆိုယူမာယဟန္တာမဟုတ်ပဲပြောပြီဒါကြောင့်မလို့မိုက်ဆိုယူမာမဟုတ်ပြောတော့မပြောမဖြစ်တဲ့ယဟန္တာကြီးအစက်ကဝန်ခံပြီးပြောရပြီဒါကြောင့်မလို့မပြောမဖြစ်တဲ့ရဟန္တာအစ်စ်တီကအမှန်တိုင်းကိုဝေါ်ခံပြီးတွာပိုက်သောနီးနဲ့တော်လကောင်လူတွေနားလည်လွယ်အောင်ပြကြပါနဲ့ဒါကြောင့်မလို့သမိုင်းမှာယဟန္တာတွေဝေါ်ခံကြတယ်ဆိုတာဓာတ်ရိုက်ဝေါ်ခံတဲ့ယဟန္တာတော့ရှားပါတယ်တွာပိုက်သောနီးနဲ့လူတွေနားလည်အောင်ဝေါ်ခံကြတာများတယ်နော်ဒါကြောင့်မလို့မပြောမဖြစ်တဲ့ယဟန္တာအစ်စ်ကဝေါ်ခံလိုက်ရပါတယ်အဘယ်ကြောင့်နည်းအဲ့ဒီမိုက်ဆိုယူမာတွေကမဟုတ်ပဲနဲ့လိုက်ပြောနေတော့ဒုသာသနာဟာအတုယောင်သာသနာတွေဖြစ်ကုန်ပြီလေဒါကြောင့်မလို့ဒုစွေမျိုးတွေမိုက်ဆိုယူမာဆိုတဲ့ဒီလေးမျိုးတွေကိုဆင်ချင်တတ်စေခြင်းလို့နော်ဘူးတုတကြည်ကြပါစေသူများအလိမ်မခံရအောင်မို့လို့ပြောပြတာနော်မိုက်ဆိုယူမာတွေကိုသတိထားနော်မပြောမဖြစ်တဲ့ယဟန္တာမြတ်ကြီးတွေကမကြွားဘူးအိန္ဒြေကိုအင်မတန်ကြည်ရင်သိတာတယ်နော်ကဲ တို့ဆွေမျိုးတွေတပိုင်းစီတပိုင်းစီကိုတို့ပြန်ပူဇော်ကြည့်မယ်နော်အချုပ်နဲ့ကံရံလေးနဲ့အကျဉ်းလေးပူဇော်ပြီးဤကုတ်ချုပ်မယ်နော်ကဲဒီလိုဆိုရင်ယဟန္တာဆက်တန်းဆိုတာကိုတို့များအပိုင်းအပိုင်းပိုင်းတွေခွဲခြားလိုက်တဲ့အခါမှာနပတ်တဲ့ဥဆုံးအပိုင်းကတော့ရဟန္တာငါမျိုးဘုသူတ္တအနေနဲ့ပြောပြီးအဲ့ဒီကိုကံရံလေးနဲ့ဆိုပြီးတို့များအကျဉ်းလေးပူဇော်မယ်နော်ကဲယဟန္တာငါမျိုးကိုကံရံကဘယ်လိုဆိုမလဲပါဦးတေစာပါရဟန္တာငါမျိုးပြကဲငါတလုံးရသွားပြီနော်ပါဦးတေစာပါပညာဝိမုတ်တယဟန္တာဥပတောဘာဂဝိမုတ်တယဟန္တာတေဝိဇယဟန္တာဆလာပိညာယဟန္တာပတိသံပိဒါပတ္တရဟန္တာရဟန္တာငါမျိုးကြောင်းသိသွားပြီနောက်ဒုတိယအုပ်စုကြတော့ပတိသံပိဒါ၄ပန်းကိုကံရံလေးနဲ့ဆိုကြည့်ရင်အာထာဓမ္မနိရုတ်တိပฏิဘာနာထိုးထွင်းတိဒုတိယအောက်စုရသွားနေနော်အာထာကအကျိုးဓမ္မကအကြောင်းနိရုတ်တိကကြတော့စီကံနီလံဟောပฏิဘာနာကတော့အကျေဝေဖန်ပြီအထက်က၃မျိုးကိုအကျေဝေဖန်တာနော်အာထာဓမ္မနိရုတ်တိပฏิဘာနာထိုးထွင်းသိဆိုရင်ပฏิတံပိတာညံလေးပန်းကိုသိသွားပြီပြီးတော့မှမိမိကိုယ်ကိုမိမိစက်တာနဲ့သူများပြောဖို့သူများဆဲလို့ရှိရင်ပြောပြဖို့ဒီနှစ်ချက်ကိုလည်းတို့များပြန်ပြီးပူဇော်ကြည့်မယ်နော်တတိယအုပ်စုကတော့မိမိကိုယ်တိုင်သိနေပုံမိမိကိုယ်တိုင်သိဖို့ဆိုရင်ကာယံလေးကဘယ်လိုဆိုလဲ966ဆနစ်မိသူအစုံမိမိကိုယ်တိုင်းသိနေပုံငါခန္ဓာငါးပါးတဏ္ဍဒိဋ္ဌိမကအဘောလေးပါလော့တယ်နော်6ပထမ6ကဒွါရ6ပေါက်ဒုတိယ6ကဓာတ်6ပါးဟောနံပါတ်၄ဆနစ်ဆိုတာအာယတနာ12ပါးအပြင်6အတွင်း6နံပါတ်5မိသူဆိုတာမိမိနဲ့သူတပါးခန္ဓာမှာတဏ္ဍနဲ့မာနမကပ်ဘူးအစုံဆိုတာက6ချက်ရတယ်နော်အစုံ6ချက်ကတော့လေပပမြည်ဤလူသက်အစုံရဲ့အတိတ်ပဲအကျယ်ဖွဲ့လို့ပြောလိုက်ရင်အလုံးကြဖူးတယ်နော်ပပမြည်ဤလူသက်အစုံရဲ့အတိတ်ပဲအကျယ်ဖွဲ့ကဲ966ဆက်နဲ့မိသူအစုံကမိမိကိုယ်တိုင်သိနေပုံထဲကနေပြီးအစုံကိုအကျယ်ဖွဲ့လိုက်တော့6ချက်ထွက်လာတယ်အဲ့ဒီ6ချက်ကပါကဖယားပညာနောက်ပါကပစ္စည်းလေးပါမြင့်ကကြတော့မျက်စိနာနာစတဲ့6ပါသောတကား6ပေါင်းကိုတတိဆောက်လျှောက်ဤဆိုတာဣရိယပုတ်ပြောင်းတိုင်လူသက်မှာလူသူကင်းဝေးတဲ့နေရာသက်ကသက်ဆံလေးပါယောဂီတို့ရေမိမိကိုယ်တိုင်နဲ့သိသွားပြီမိမိကိုမိမိစက်တပ်ပြီး confidence ရှိသွားပြီသူတစ်ပါးကိုပြောဖို့အချက်6ချင်းလဲရှိပန်းကျော်သူတစ်ပါးပြောမဲ့အချက်6ချက်ကကြတော့ကာယံလေးနဲ့ဆိုကြည့်ရင်ရလိုချင်းရကိမဲသူတစ်ပါးပြောဖို့အချက်6ချင်းကဲရလိုချင်းရကိမဲသုံးလုံးသုံးလုံးတရွဲမှာရဘယ်ဇံမိတ်ရခဲ့တယ်လဲရလာပုံနော်လို့ဘယ်လိုရလာတယ်လဲဤငါဤနဲ့နော်ပိုင်ပိုင်နဲ့နဲ့ဖြေနိုင်တာနော်ချိန်ဆိုတာဘယ်အချိန်ရဆိုတာကဘယ်အရာဒေတာကိဆိုတာဘယ်ကိလေသာပယ်ခဲ့လဲမိဆိုတာမင်းလေးပါးစလုံးရပြီးပြီလားသူများမေးလိုက်ရင်ပိုင်ပိုင်နိုင်နိုင်ဖြေတတ်ရမယ်နော်ကဲအဲ့ဒါနေ့ကိုမလုံလောက်သေးဘူးတဲ့ထမှန်စင်ရမယ်အုပ်စုနှစ်စုနဲ့ကစက်ပြန်းရောလေးမျိုးတတွဲရယ်လေးမျိုးရယ်သုံးမျိုးရယ်နော်ကဲလေးမျိုးကတော့ကြစ်စင်လုံးကြီးသုံးမျိုးကတော့ကြောက်တာဖျားဒီနှမျိုးကိုထပ်မံစဲတဲ့နှုတ်ဆုကိုပေါင်းလိုက်တဲ့အခါမှာကြစ်စင်လုံးကြီးလေးမျိုးနဲ့ကြောက်တာဖျားတဲ့သုံးမျိုးဟာထပ်မံစဲဖို့ပါကဲကြစ်ဆိုတာကြစ်စင်မှန်ကန်မှုရှိမရှိစင်ကိလေသာစင်ကြယ်မှုကထပ်ဆက်လုံးလုံးလဝရိယစိုက်တန်ညီကပစ္စည်းလေးပါးမှာကံ့ညီတွေ့တာချင်းရှိမရှိနော်ကျစ်စယ်လုံးကြီးကပထမအုပ်စုဒုတိယအုပ်စုကကြောက်တာဖျားဆိုတော့ကြောက်မြပွဲအာယုံတော်ကြောက်သေးလားသာယာပွဲအာယုံဖျားယောင်သွေးဆောင်တို့ပါသေးလားကြောက်တာဖျားဒါကြောင့်မို့လို့ထပ်မံစစ်တဲ့လေးအုပ်စု၄မျိုးနဲ့၃မျိုးနောက်အုပ်စုဒီကျစ်စင်လုံးကြီး၄မျိုးနဲ့ကြောက်တာဖျားတဲ့၃မျိုးဟာထမှန်စဖို့ပါတဲ့ပြီးတော့မှနောက်ဆုံးယဟန္တာလို့ပြောကြတဲ့၅မျိုးမှာအပေါ်၄မျိုးကတော့မဟုတ်ပဲနဲ့ပြောပြီအဲ့ဒီမဟုတ်ပဲပြောတဲ့၄မျိုးကိုအထူးသတိပြုနော် my so you မှာမဟုတ်ပြောတော့ပညာမရှိပဲနဲ့မိုက်မဲပြီးပြောကြတဲ့ပုဂ္ဂိုလ်တွေ so ရောက်မာတဲ့အလိုဆိုးတွေနဲ့ Mimiye kili tari, mimiye sangdari ge, chua wang bido ma, lu so yin ne, pio da jada, miao miao swa si de no, my so, you lo pio de bukuri, miao yi, ho, nao song, ya no no lo ting de, adima naga, panazia kong de, anagambo, di lim yoga, yanda mho bene, pio de dwejao, randa se jiga, ma pio ma pie de dwejao, yanda se jiga, pio la yare, no, da jamulo do su muri, anlo, yanda lo wokang jade, ngam yogu ti ta yin, anne songa do, a champia seta wabi, no, igedo, kanyang lady ne sata de osudi, go long ye, nigo cho cho la ya lo shi yin. Nga le chow chow le thong nga, a le makan ya on le la ta. Duga nao song bay dwi ma, ni go chow le ma le. Di au su di, gong long go. Nga so de au su ye, le so de au su ye. Chow so da ye, chow so da ye, au su na su ye. Ho, le ye, thong ye, da dwe dwe bi, nao song. Ma pyo ma pye jya de, pyo jya de, nga myo go, zwe bi, au su di ne bian spi ye. Nga le chow chow le thong nga, a le makan ya ao le la ta. Tandara ma, a le makan ya ao, tandara jow tego ma jya ya le ao. Dumya alo bhudu ta ni ne, le la zi jinde se da na bhe. Do sui miu de go taik to pe jim che pa de. Ke do sui miu do ye, kanyang le go piang so bi, ni go chow ya ao no. Do sui miu do ye, nga so da ba pye ma le, nga le chow chow le thong nga ma, nga so ying. Yehanda nga miu ye a chong gu piobi no. Pa ute sa pa rahanda nga miu pia nga no. Lega jado pati tang bida nyang li ba no. Atta dhamma niroti pati ba na to 20. Dudia usuga li. Nao chow chow na miu ga jado. Mimi ko dang sete chow miu ne. Tudu ba gu piobu chow chen no. Ke ka yang li ne su yin. Nga chow chow san ne. Mi tu song. Mimi ko dang si ne bong. Any niyama. A song so de a dek pe gu. A jie pwet ta li le. Ti pu lu de. Papa mi yi lu de. A song ye a dek pe. A jie pwet su yin. A song gu. Chow miu ta che lai ta no. Eda ga do mimi ko dang si da bo. Ke da su yin tudu ba piobu chow che ga do. Ya lu chen ya ki me. Tudu ba pyo po che chao che. Piro ma taman se de osu ga ja do. Osu nesu ga. Che sen long yi le myo ne. Eta ga le thong la vi no. Le ga che sen long yi le myo ne. Thong ga ja do. Chao ta pya ne thong myo ha. Taman se po ba. Che sen long yi le myo ne. Chao ta pya de thong myo ha. Taman se po su do. Le thong bo. Piro ma nga ga ja do. Mai so yu ma ma ho pyo do. Ma pyo ma pye ka wo kan bo. Ke du su nyo de. Osu lai go. Kanya le ne so ta yin. Rahanda satan so da go. Alo na le dhvo pao ma ba. Eda go kanya le ne go. Do ga taman bi ti zi jing lo. Tip to tri e so bi. Sa zin zen ne dwe bi. Si ze kain po dwe. Kanya go taman yue. Sa bi do. Sa zin tok bi ta jim che pa de. Ke da jau mo lo. Rahanda satan go. Do miya li la yin. Sa zin zen ne. Tip to tri e ne dwe lai lo shi yin. Sa zin ze ga do. Adik pe che pwet ta de. Tip to three e gado, kanyang de gong longo chobi do, taman bi tight to ta jim chipane. Dajamulu gni, do mi ba swim yo yogi do rosin, a longo, a two tight to get barin. Tandara godo, a lame can jabane. Tandara ma jokta jayin, piante pumulevu no. Lupo gode, a pwe si de. Edilu poma, mathaya bane, maswe bane, mimigo miao pio, ma miao dabane, chow piole, ma chow bane, mimima, go bain thongta senchene, nyan shibare, bohutu da mia mia ya on lilaba, yakutim dado, yahanda satang sodaga, a chin chow be timbia chimyada, pipare, tamang be lila chinye, sabi de male, a miai lila lu yare, pido mimigo dane, shumma pwamia jimche, yeza mila bale me, ke du su miu di, a ching lebe nene pu dhabi, no? Mine ngase le chon la bi, ni go chou ya ao, no? Yene pio are yi menche ti, tu miya go pokada ma pa bu, no? Betu go ma ma yi nyon ba bu, do tadana ma, sim man do tadana po pao zi jin ne, a tu ta thong a yong ta thing, a pling a nang da so de, a tu a yong de jade ma, sim man de dhamma ko, mimi ko ko mimi, a thi nyan chue wa swa, bohutu ta chue wa swa pye, ဘူတုတမြောင်များစွာစုဆောင်ပြီးနောက်ဆုံးမှာမိမိကိုယ်တိုင်ကြည်ကြံရှုမှတ်ပွားများပြီးဆရာမြတ်တွေကိုရှာပါဆရာမြတ်ဆိုတာပုဂ္ဂိုလ်မဟုတ်ပါဘူးဘဟုတုတနဲ့ဓမ္မအစစ်တွေကိုပြောပါတယ်မြန်မြန်နုံနုံယိုယိုသေးသေးနဲ့ရှာဖို့လိုပါတယ်ရှာဖွေစုဆောင်ပြီးကြောက်ကြောက်ခဲဖြစ်နောက်ဆုံးဘဝဖြစ်အောင်ယဟန္တာမြတ်ကြီးများဖြစ်ပြီးတန္တရာလော့အောင်ကြိုးစားပြီးတကာလမိမိဉာဏ်တလို့သတ်တော ြိုးစားကြပါလို့တိုက်တွန်းရင်းဒီကုတ်ချုပ်ပါပြီ။